ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့ယာရုကနေဖယ်ရှားတာခံခဲ့တဲ့ဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကသူ့ကိုစစ်တပ်ကနေယာရုပြန်ပြီးတော့ပေးထားပေမဲ့တနင်္ဂနွေနေ့မှာတော့စစ်တပ်နဲ့နိုင်ငံရေးသဘောတူညီမှုမရတဲ့အတွက်သူနှုတ်ထွက်ကြောင်းပြောကြားလိုက်ပါတယ်။ဒါအပြင်ဒီမိုကရေစီရေးပြောင်းလဲတဲ့အတွက်ဆွေးနွေးဖို့လိုအပ်နေပါတယ်လို့လည်းဝန်ကြီးချုပ်ကရုပ်သံမိန့်ခွန်းမှာပြောပါတယ်။တနင်္ဂနွေနေ့ကခါတောင်းနဲ့တခြားမျိုးကြီးတွေမှာစစ်တပ်ထိန်းချုပ်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြသလိုဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်တွေကြောင့်နှစ်ယောက်တေဆုံးခဲ့တဲ့အတွက်ဆူဒန်မှာအောက်တိုဘာ25ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးတော့ဆန္ဒပြသူတေဆုံးမှုဟာ56ယောက်ထိဖြစ်လာပြီလို့ဆူဒန်ဆရာဝန်များဗဟိုကော်မတီကပြောပါတယ်။ပထမဆုံးတေဆုံးသူဟာမြို့တော်ခါတောင်းကဆန္ဒပြပွဲမှာဦးကောင်းထန်ဟန်နဲ့တေဆုံးရတဲ့အသက်20ဝန်းကျင်လူငယ်တအူပါ။ဒုတိယကအော်ဒရန်မြို့မှာတနတ်ထန်ဟန်ကြောင့်တေဆုံးရတာဖြစ်ကြောင်းလည်းကော်မတီကပြောပါတယ်။ဒီတေဆုံးမှုတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးတာဝန်ရှိသူတွေဘက်ကတော့ဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အာဏာသိမ်းပြီးချိန်ကစပြီးလူမှုဆန္ဒပြပွဲကြီးတွေပေါ်ပေါက်ခဲ့တာဖြစ်ပြီးတနင်္ဂနွေဆန္ဒပြပွဲကတော့12ကြိမ်မြောက်ဖြစ်ပါတယ်။မြို့တော်ခါတောင်းမှာဆန္ဒပြသူတွေကသမရနန်းတော်စီဦးတည်ပြီးခြိတက်လာနေတာကိုလုံခြုံရေးတပ်တွေကမြေရုပ်ဘုံတွေနဲ့ပြစ်ခတ်ဖြိုခွဲခဲ့တာဖြစ်ပါတယ်။